မြန်မာနိုင်ငံကဒီတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ဒီ Mytel ကိုအမေရိကန်အစိုးရကတန်ခတ်အရေးယူလိုက်တဲ့အပေါ်မှာဗြိတိန်နိုင်ငံအခြေစိုက် Burma Campaign UK ကကြိုဆိုပြီးတော့ဗြိတိန်နဲ့ EU ဥရောပသမဂ္ဂတွေကလည်းမြန်မာစစ်တပ်နဲ့မကင်းတဲ့ Mytel ကိုဒီအရေးယူတန်ခတ်မှုတွေလုပ်ဖို့အတွက်တိုက်တွန်းလိုက်ပါတယ်။ဇန်နဝါရီလ6ရက်မှာစတင်အသက်ဝင်တဲ့ဒီတန်ခတ်မှုအရေးယူမှုတွေမှာမြန်မာနိုင်ငံကလုပ်ငန်းကြီးတစ်ခုအပါအဝင်တခြားနိုင်ငံတွေကလုပ်ငန်းပေါင်း73ခုကိုတန်ခတ်ပိတ်ဆို့မှုစီးရင်မှထည့်သွင်းပြီးတော့ဒီကွန်ထရိုးလိုရင်းနဲ့လုံခြုံရေးဆိုင်ရာဘူရို BIS ကပို့ကုန်စည်းမျဉ်းသတ်မှတ်ချက်တွေပြင်ဆင်လိုက်တာဖြစ်ပါတယ်။စစ်တပ်ရဲ့ဥပဒေအစုရှယ်ယာအများပြားပါဝင်ပြီးတော့ Vietnam နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ Mytel လုပ်ငန်းဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒတွေနဲ့ကွဲလဲဆန့်ကျင်နေတဲ့လုံဆောင်ချက်တွေအပေါ်အခြေခံပြီးအခုလိုသတ်မှတ်လိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အထူးသဖြင့်တော့ Mytel လုပ်ငန်းဟာမြန်မာစစ်ကောင်စီကိုဗန္ဒာရေးနဲ့ဒီထောက်လှမ်းစောင့်ကြည့်ရေးဝန်ဆောင်မှုတွေပေးနေကြောင်းဒါကြောင့်လဲစစ်ကောင်စီအနေနဲ့သူတို့ပြစ်မှတ်ထားတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့တွေကိုခြေရာခံပေါ်ထုတ်ပြီးတော့လူခွေရေးချိုးဖောက်မှုတွေကိုကျူးလွန်နိုင်စေတာကြောင့်တန်ခတ်မှုစီးရင်နဲ့ထည့်သွင်းလိုက်တာဖြစ်တယ်လို့ဖော်ပြပါတယ်။ဒီလုပ်ငန်းကြီးစီကပစ္စည်းတွေတင်ပို့မဲ့ပြန်လည်တင်ပို့မဲ့လွှဲပြောင်းပေးရအတွက်ခွင့်ပြုချက်လိုအပ်ပြီးတော့ဒီခွင့်ပြုချက်လိုင်စင်ရှောက်ထားမှုတွေကိုလည်းငင်းပယ်ချက်ဖြစ်နေတတ်မှတ်သုံးသပ်မှဖြစ်ကြောင်းအမေရိကန်အစိုးရထုတ်ပြန်ချက်မှကြေညာထားပါတယ်ရှင်။